မြန်မာနိုင်ငံကိုဆဲကြခီရောက်ရှိခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးဆောင်ဆန်းစစ်ဆေးရေးမှူးမစ်ရန်ဟီလီကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေအရေးဒုက္ခတဲ့အရေးနဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကအစလဲယာမြေအသိမ်းခံရတဲ့ကိစ္စတွေအပါအဝင်အကဲခတ်လေ့လာခွင့်ရခဲ့တဲ့အကြောင်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ဥပဒေတွေဟာလည်းဒီကနေ့ခေတ်နဲ့မကိုက်ညီတာတွေရှိတယ်လို့သုံးသပ်ပြောကြပါတယ်အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုဝင်မယ်လို့စိန်ခေါ်ကဲဆန်းမှုတွေနဲ့ရင်ဆိုင်နေရသေးပဲလို့ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စယန်ဟီလီကပြောဆိုသွားပါတယ
် Yet there are worrying signs of possible backtracking which if unchecked could undermine Myanmar's efforts to become a responsible member of the international
မြန်မာနိုင်ငံဟာလူခွင့်ရေးကိုလေးစားတဲ့အကာအကွယ်ပေးတဲ့နိုင်ငံတကာအသိုင်းအဝိုင်းကတာဝန်သိတဲ့နိုင်ငံတကာနိုင်ငံအနေနဲ့ပါဝင်ဖို့ကြိုးစားတဲ့နေရာမှာနောက်ကျောင်းပြန်လှည့်ခြင်းတဲ့လက္ခဏာတွေတွေ့နေရပါတယ်။ဒါကြောင့်အများကပြောသလိုပါပဲမြန်မာနိုင်ငံကိုနားလည်ဖို့အားပေးဖို့အများကြီးလိုပါတယ်တဲ့။ဒါမှသာစိန်ခေါ်ကဲဆတ်မှုတွေကိုဖြတ်တန်းပြီးပြုရင်ပြောင်းလဲရေးကိုဆက်လက်ဖော်ဆောင်နိုင်မှာဖြစ်ပါတယ်။ကျမရဲ့လ ీల ာကဲခတ်ချက်တွေကဒါတွေကိုမိမောင်းထုတ်ပြနိုင်ပါလိမ့်မယ်။
တစက်တည်းမှာပဲမြန်မာနိုင်ငံမှာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုမကျေနပ်လို့ဆန္ဒထုတ်ပေါ်တဲ့သူတွေကိုဖမ်းဆီးရေးယူနေတဲ့ကိစ္စတွေအတွက်လည်းမစ္စယန်ဟီလီကအခုလိုသုံးသပ်ပါတယ
် These patterns not only undermine the work of civil society but also impose a climate of fear and intimidation to society at large
ဆန္ဒထုတ်ပေါ်တဲ့သူတွေကိုနှိပ်ကွပ်နေတာတွေဟာလူမှုအခြေပြုအဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်တွေကိုတင်ငယ်အောင်လုပ်သလိုဖြစ်နေပါတယ်လူမှုအတိုင်းဝိုင်းကိုချိမ့်ချောက်အကြက်ကိုင်းတဲ့သဘောနဲ့တက်ရောက်ပါတယ်အစိုးရအနေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေအတွက်စိတ်ချလုံခြုံမှုရှိတဲ့ပတ်ဝန်းကျင်ကိုဖန်တီးပေးရမှာပါဒါမှသာဒီမိုကရေစီရေးအမျိုးသားပြန်လည်ရင်ကြားစေရေးဖွံ့ဖြိုးရေးနဲ့လူ့အခွင့်အရေးတိုးတက်ရေးအကာအကွယ်ပေးရေးတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှာဖြစ်ပါတယ
်လာမယ့်2015ရွေးကောက်ပွဲကိုတရားမျှတစွာကျင်းပနိုင်ဖို့အတွက်ပတ်ဝန်းကျင်ကဖန်တီးပေးဖို့လိုအပ်တယ်လို့လည်းမစ္စယန်ဟီလီကထောက်ပြပြောဆိုသွားပါတယ်
rights of freedom of expression and freedom association and peaceful assembly
မြန်မာဒီမိုကရေစီရေးမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာစုယုံခွင့်ဟာတကယ့်ကိုလိုအပ်ပြီးအချက်အချာကြပါတယ်ဒါမှသာနိုင်ငံရေးပြည်ထနာတွေကိုဆွေးနွေးအပြေရှားနိုင်မှာဖြစ်ပါတယ်အထူးသဖြင့်2015ရွေးကောက်ပွဲမတိုင်မီမှာဒီလိုလွတ်လပ်ခွင့်တွေပေးဖို့လိုပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဆိုတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လုပ်ငန်းစဉ်တစ်ရပ်လည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာပညာရေးနဲ့ကျန်းမာရေးကဏ္ဍအတွက်အသုံးစေးတိုးမြင့်တာကြားရတဲ့အတွက်အတက်မိတယ်လို့လည်းပြောခဲ့ပါတယ်ဒီကဏ္ဍတွေမှာအသုံးစေးကိုအခုထမကတိုးတက်စေတယ်လို့လည်းတိုက်တွန်းခဲ့ပါသေးတယ်မစ္စယန်ဟီလီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းအဝိုင်းနှစ်ခုလုံးရဲ့ခံစားချက်တွေအတန်တွေကိုလည်းနားထောင်ပေးတင်ခဲ့တယ်လို့လည်းပြောခဲ့ပါတယ်ဒီခီးစဉ်အတွင်းရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကိုတွားရောက်ခဲ့စဉ်ပြည်နယ်အစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေဒေသခံမျိုးမိမျိုးဖားတွေနဲ့တွေ့ဆုံမိတ်ဆက်ခဲ့တယ်လို့ပြည်ပခန့်တွေကြောင့်ဒုက္ခသည်ဘဝရောက်နေကြတဲ့သူတွေနဲ့လည်းရင်းရင်းနှီးနှီးတွေ့ဆုံခဲ့ပါတယ်မကြသေးခင်ကကောလာဟလအမုန်းစကားပြန်ပွားမှုကြောင့်လူနေရောက်တည်ဆုံရတဲ့အထိမတိမငြိမ်ဖြစ်ခဲ့လို့ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့မန္တလေးမြို့ကိုလည်းတွားရောက်လေ့လာခဲ့ပါတယ်မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တာအပြင်ငင်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့လည်းဆွေးနွေးခဲ့တယ်လို့ပြည်ပခါဖြစ်ပွားခဲ့တဲ့နေရာတွေကိုလည်းကိုယ်တိုင်တွားရောက်ခဲ့ပါတယ်မစ္စယန်ဟီလီကမနေ့ကဇူလိုင်လ25ရက်နေ့မှာတော့နေပြည်တော်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အစိုးရအဖွဲ့ဝင်ဝန်ကြီးတွေအပြင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးအဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းမှုမစ္စယန်ဟီလီရဲ့ဆယ်ရကြာမြန်မာပြည်ခီးစဉ်အတွင်းလူ့ခွင့်ရေးအခြေအနေအကဲခတ်လေ့လာခဲ့တာတွေကိုတော့အောက်တိုဘာလမှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအစီရင်ခံစာတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ